ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ကမ္ဘာဖလားမှာအုပ်စုကြီးပွဲစဉ်မှာဒီနာမည်ကြီးဂျာမနီကပေါ်တူဂီကိုဂိုးပြတ်နဲ့အနိုင်ရသွားပါတယ်။ဆာဗာဒိုမြို့မှာတင်းလာနေကကစားခဲ့ကြရမှာဂျာမနီကပေါ်တူဂီကို၄ဂိုးဂိုးမရှိနဲ့အပြတ်သတ်အနိုင်ရသွားတာပါ။ဂျာမနီအတွက်ပထမဂိုးကိုမူလာကနေပြီးတော့ပယ်နယ်တီကနေသွင်းခဲ့ပြီးတော့ဒုတိယဂိုးကိုတော့ဟမ်မယ်စ်ကခေါင်းတိုက်ပြီးတော့သွင်းယူခဲ့တာပါ။အဲဒီနောက်ပေါ်တူဂီနောက်တန်းကပေပေမူလာကိုခေါင်းနဲ့သွားတိုက်တဲ့အတွက်အနီးကပ်ပြထုတ်ခံရပြီးတော့နောက်ပိုင်းမှာမူလာကနောက်ထပ်2ဂိုးသွင်းပြီးတော့ပွဲပြီးမှာဂျာမနီက4ဂိုးဂိုးမရှိနိုင်အနိုင်ရသွားတာဖြစ်ပါတယ်။ဒီပွဲကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကိုရိုင်းနဲ့တယောက်အားပေးသွားပါတယ်။နောက်ဒီမကြာခင်ကပြီးဆုံးသွားတဲ့ပွဲမှာတော့အမေရိကန်နဲ့ဂါနာတို့ကစားကြရမှာအမေရိကန်ကဂါနာကို2ဂိုး2ဂိုးနဲ့အနိုင်ရသွားခဲ့ပါတယ်။အုပ်စု F ကအီရန်နဲ့နိုင်ဂျီးရီးယားတို့ကစားတဲ့ပွဲကတော့ဂိုးမရှိပဲသေကြပါတယ်။ဒီအုပ်စုမှာအာဂျင်တီးနားက3မှတ်နဲ့အုပ်စုပထမနေရာမှာရှိပြီးတော့အီရန်နဲ့နိုင်ဂျီးရီးယားကတမှတ်စီနောက်ဘော့စနီးရီးယားနဲ့ဟာဇီဂိုဗီနာကတမှတ်မှမရသေးပါဘူးခင်ဗျာ။